ာတဲ့အတွက်ကြောင့်အဲ့ဒီအာယုံလေးပေါ်မှာတီလာလာတဲ့အခါမှာဂျင်းနဲ့နှစ်သက်လာတော့ပီတိဖြစ်လာတယ်။အဲ့ဒီအာယုံတစ်ခုလေးနဲ့နေလာရတာချမ်းသာလာပြီဆိုရင်နောက်ဆုံးအဲ့ဒီအာယုံတစ်ခုတည်းပေါ်မှာပဲစူးစိုက်လာတဲ့သဘောလေးဖြစ်လာတယ်။အဲ့ဒီအာယုံလေးတစ်ခုတည်းပေါ်မှာပဲစူးစိုက်ပြီးတော့စိတ်ကလေးသည်တီလာတယ်တီလာတဲ့အတွက်ကြောင့်စိတ်ကလေးသည်ကြည်လင်မှုရှိလာတယ်။ဒါကြောင့်စူးစိုက်တီကြည်လာတာကိုပါဠိလိုဧကဂဒာလို့သုံးပါတယ်။ဒါကြောင့်ကျမတို့စိတ်ကလေးသည်သက်ဆိုင်ရာအာယုတစ်ခုတည်းပေါ်မှာစူးစိုက်လာတဲ့အဆင့်အထိရောက်လာဖို့ဆိုရင်အခြေအနေဘယ်နှချက်တော်ဖြတ်ရလဲဆိုရင်၅ချက်တော်ဖြတ်ရပါတယ်။သက်ဆိုင်ရာအာယုပေါ်ရောက်အောင်တင်ပေးတာကိုဝီတဲအဲ့ဒီဝိတက်တင်ပေးတဲ့အာယုံကိုသုံးသက်လာရင်ဝိစာရာပြီးခြေနဲ့နှစ်သက်လာရင်ပီတိချမ်းသာလာရင်ဒုက္ခအဲ့ဒီအဆင့်၄ဆင့်ကျော်လာပြီဆိုရင်သက်ဆိုင်ရာအာယုံပေါ်မှာစူးစိုက်တည်ကြည်လာတယ်ဆိုတော့ဧကဂရာဖြစ်လာပြီဆိုရင်အဲ့ဒီဧကဂရာအထိရရှိလာပြီဆိုရင်အာယုံတစ်ခုတည်းပေါ်မှာအတော်ကြာကြာရှုမှတ်လို့ရလိုက်နာယီဝက်စွာခဏလေးဖြစ်လာတယ်ဒီအာယုံနဲ့ပဲတခြားအာယုံဘာမှမဝင်တော့ဘူးနောက်တနာရီဆိုတာအตาလေးဖြစ်လာပြီ။နောက်နှစ်ချိန်ဆက်တိုက်ထိုင်လာနိုင်တယ်။အဲ့ဒီလိုစူးစူးဆိုက်ဆိုက်ဖြစ်လာပြီဆိုရင်အဲ့ဒီဧကဂရာအဆင့်ရောက်ပြီဆိုရင်အဲ့ဒါဘာလို့ခေါ်လဲဆိုဇန်လို့ခေါ်သွားပြီ။ဒါကြောင့်ဧကဂရာဆိုတာအဘိဓမ္မာလို့ပြောရင်စူးဆိုက်ဒီကြီးတယ်။တုတ်တန်ချောင်းနဲ့ပြောရင်ဧကဂရာဆိုတာတမာတိပါပဲ။တမာတိဆိုတာဘာလဲ?စိတ်တည်ကြည်စူးဆိုက်နေတာတမာတိပါပဲ။ဒါတုတ်တန်ချောင်းနဲ့ပြောရင်တမာတိအဘိဓမ္မာလို့ပြောရင်ဧကဂရာအဲ့ဒီလိုအစ်င်၅စင်ပါလာပြီးတော့ဧကဂရာအထိရရှိလာပြီဆိုရင်အဲ့ဒါဒီဧကဂရာရေလို့ဖြစ်လာရင်အဲ့ဒါကိုဘာလို့သုံးလဲဆိုရင်ဇန်လို့ခေါ်သွားပြီဒါကြောင့်ဧကဂရာဆိုတာအထိပါလာပြီဆိုရင်အဲ့ဒီစိတ်တွေကိုဇန်လို့သုံးတာပြီစိတ်ဟလားဇန်လို့လည်းခေါ်တယ်ဒါကြောင့်ဧကဂရာရေတမာရီရေဇန်ရေဆိုတာအတူတူပါပဲဒါကြောင့်အဲ့ဒီဇန်ဆိုတဲ့ဧကဂရာအစင်ထိရောက်လာတဲ့နေရာမှာအစ်င်ပိုင်းဒီဘယ်နှခုပါလဲဆိုဧကဂရာအပါဝင်၅ခုပါတယ်ဒါကြောင့်ဇန်ဆိုတဲ့အဆင့်အထိရောက်ဖို့ဆိုတာဧကဂရာပါမဇန်ခေါ်တယ်ဆိုတာအရင်ဆုံးမှတ်ထားရမယ်အဲ့ဒီဧကဂရာအပါဝင်အဆင့်ဒီအဲ့ဒီဇန်ရဲ့အရေးကြီးတဲ့အစိတ်အပိုင်းတွေကိုဇန်ရဲ့အရေးကြီးတဲ့အစိတ်အပိုင်းတွေကိုပါဠိလိုအင်္ဂါလို့သုံးတယ်ဟုတ်ပြီနော်ဒါကြောင့်ဇန်ရဲ့အရေးကြီးသောအစိတ်အပိုင်းကိုဇန်အင်္ဂါလို့သုံးပါတယ်ဒါကြောင့်ဝိတက်ကနေစပြီးတော့ဧကဂရာတိုင်အောင်ဇန်ရဲ့အရေးကြီးသောအစိတ်အပိုင်းဘယ်နှခုပါသွားလဲ၅ခုပါသွားတဲ့အတွက်ကြောင့်ဒါကိုဇန်အင်္ဂါ၅ပါလို့သုံးတယ်ဒါကြောင့်ဇန်တစ်ခုရောက်ဖို့ဆိုရင်အင်္ဂါဘယ်နှချက်ပါလဲ၅ချက်ပါတယ်အဲ့ဒီလိုဝိတက်ကစပြီးတော့အဲ့တော့အင်္ဂါ၅ချက်ပါပါဘယ်နှချက်ပါပါပေါ့အဓိကတော့ဘယ်အင်္ဂါမပါလို့မရဘူးလေဇန်ခေါ်ဖို့ဆိုရင်ဧကဂရာမပါလို့မရဘူးဧကဂရာမဖြစ်မချင်းဇံမဖြစ်သေးဘူးဇံမဖြစ်သေးဘူးဆိုတာအာယုံပေါ်မှာမစူးစိုက်သေးဘူးဒါကြောင့်ဇံဆိုတာကောင်းခင်မြင်မို့ပြန်ရှိုးတာကိုဇံခေါ်တာမဟုတ်ဘူးတချို့ကကောင်းခင်ပေါ်မှာပြန်ကြွသွားတာတွေ့ဇံပြန်တယ်လို့ကျမတို့သုံးလားမသုံးလားဒါကြောင့်ကောင်းခင်ပြန်ကောင်းခင်မှာသွားလာလှုပ်ရှားနေတာဒီဇံပြန်တာမဟုတ်အဲ့ဒါအဘိညာဉ်မှာဓမ္မမေရှင်များဇံရဲ့အထွတ်အထိပ်ကိုအဘိညာဉ်လို့ခေါ်ပါတယ်ဒါကြောင့်အဘိညာဉ်ဆိုတာအလွန်အကျူအထူးသိတဲ့စိတ်ကိုအဘိညာဉ်လို့သုံးပါတယ်အဲ့ဒီအဘိညာဉ်ဆင့်ရောက်ဖို့ဆိုရင်ဇန်ဒီရိုးရိုးဇန်နဲ့မရပါဘူးသိထားခဲ့ဖို့ပါဒါကြောင့်ဇန်ဆိုတာဒီအာယုန်တစ်ခုပေါ်မှာအထူးမြင့်မြန်စွာစူးစိုက်ရှုမှတ်တာကိုဇန်ခေါ်ပါတယ်အဲ့ဒီဇန်ဆင့်ကိုရောက်ဖို့ဆိုရင်ဇန်ရဲ့အရေးကြီးသောအင်္ဂါစိတ်ပိုင်း၅ခုရှိပါတယ်အဲ့ဒီ၅ခုဒီဘယ်ကစပြီးတော့ဘယ်မှာဆုံးမလဲဝိတက်ကစပြီးတော့ဧကဂရာဆုံးပါမယ်အဲ့ဒီလိုဇန်အင်္ဂါ၅ပါးပါရင်အဲ့ဒီဇန်အဆင့်ကိုပထမဇန်လို့သုံးပါတယ်အဲ့ဒီလိုဇန်အဆင့်ကိုပထမဇန်လို့သုံးပါတယ်ဒါကြောင့်ဝိတက်ကစပြီးတော့ဧကဂရာအဆုံးဇန်အင်္ဂါ၅ပါးပါသွားရင်ပထမဆုံးစူးစိုက်မှုဖြစ်တဲ့အတွက်ကြောင့်ဒါကိုပထမဇန်လို့သုံးပါတယ်ဒါကြောင့်ဥပမာအနေနဲ့ပြောရင်ဇန်ရယ်ဇန်အင်္ဂါရယ်နားလည်ဖို့ဆိုရင်ကျမတို့ရဲ့ဒီခန္ဓာကိုယ်ကြီးကိုဒီခန္ဓာကိုယ်ကြီးမှာဆိုရင်ခေါင်းလည်းပါတယ်လက်နှစ်ဖက်လည်းပါတယ်ခြေထောက်နှစ်ဖက်လည်းပါတယ်မျက်စိတွေနားတွေနှာခေါင်းတွေလည်းပါတယ်အသေးတွေနှလုံးတွေအစုပ်တွေလည်းပါမယ်ဒါတွေအကုန်လုံးဒီဒီခန္ဓာကိုယ်ကြီးအတွက်အရေးကြီးတဲ့အစိတ်ပိုင်းတွေမဟုတ်ဘူးလားဒါကြောင့်အဲ့ဒီအရာတွေအကုန်လုံးကိုကိုယ်အင်္ဂါလို့သုံးပါတယ် ကောင်းဆိုတာလေကိုရဲ့အရေးကြီးတဲ့အစိတ်ပိုင်းတခုအင်းငါဆိုတာအရေးကြီးတဲ့အစိတ်ပိုင်းကိုဆိုလိုပါဒါကြောင့်ခေါင်းဒီလေခန္ဓာကိုယ်ကြီးရဲ့အရေးကြီးတဲ့အစိတ်ပိုင်းတခုလက်ဒီလေအရေးကြီးတဲ့ခြေထောက်လေအရေးကြီးတဲ့မျက်စိတွေနားတွေနှာခေါင်းတွေလေအရေးကြီးတဲ့အကြောင်းခန္ဓာကိုယ်ကြီးရဲ့အရေးကြီးတဲ့အစိတ်အပိုင်းတွေကိုကိုအင်္ဂါလို့သုံးပြီးတော့ကိုအင်္ဂါတွေပန်းသွားရင်ကိုဖြစ်သွားပါတယ်ဟုတ်ပါလားဒါကြောင့်ကိုအင်္ဂါအစိတ်အပိုင်းတွေကိုအင်္ဂါအင်္ဂါဆိုတာအရေးကြီးတဲ့အစိတ်အပိုင်းပေါ့ဟုတ်လားခန္ဓာကိုယ်ကြီးရဲ့အရေးကြီးသောအစိတ်အပိုင်းဆိုတဲ့ကိုအင်္ဂါတွေပေါင်းလိုက်တဲ့အခါမှာဘာဖြစ်လာလဲဆိုရင်ကိုကြီးဖြစ်လာတယ်ကိုကြီးဖြစ်လာတယ်လို့ပဲဒီလိုပဲဇန်ဆိုတဲ့အဆင့်ကိုရောက်ဖို့ဆိုရင်လည်းဘာတွေပေါင်းထားလဲဇန်ရဲ့အရေးကြီးတဲ့အစိတ်အပိုင်းတွေပေါင်းထားပါတယ်ဇန်ကိုပါဠိလိုဇာနဇန်ရဲ့အရေးကြီးသောအစိတ်ပိုင်းကဇာနအင်္ဂဇာနအင်္ဂကိုကျမတို့ကပါဠိအနေနဲ့ယူလိုက်တဲ့အခါပါဠိဖြစ်လိုက်တော့ဇန်အင်္ဂဟုတ်ပါလားဒါကြောင့်ဇန်ရဲ့အင်္ဂတွေပေါင်းထားရင်ဘာဖြစ်လဲဇန်ဖြစ်ပါတယ်ဒါကြောင့်ဇန်တစ်ခုပြည့်ဖို့ဇန်ရဲ့အရေးကြီးတဲ့အစိတ်ပိုင်းတွေပေါင်းပါတယ်ကိုယ်တစ်ခုပြည့်ဖို့ခန္ဓာကိုယ်ကြီးရဲ့အရေးကြီးတဲ့အစိတ်ပိုင်းတွေပေါင်းပါတယ်အဲ့ဒီနေရာမှာဇန်ဆိုတဲ့အဆင့်ကိုရောက်တဲ့နေရာမှာဘယ်ဇန်အင်္ဂါဒီအရေးကြီးဆုံးလဲဆိုရင်ဧကက္ခတာအဲ့ဒီမှာမှာဝိတက်ကနေစခဲ့ပြီးတော့ဧကက္ခတာအစုံဇန်အင်္ဂါ၅ပါးပါထားရင်အဲ့ဒီဇန်အဆင့်ကိုပထမဇန်လို့သုံးပါတယ်ဘာကြောင့်ပထမဇန်လို့ခေါ်လဲလို့ပြောရင်ရှင်းဥစွာစစွာဥအာယုံပေါ်မှာစူးဆိုင်အောင်လေးကျင့်ရင်ဖြင့်စူးဆိုင်မှုရရှိလာတဲ့အတွက်ကြောင့်ဒါကိုပထမဇန်လို့သုံးပါတယ်။ဒါကြောင့်ပထမဇန်တို့ဒီဘဲကစလေအဲ့လားစူးဆိုင်တဲ့အစင်းရောင်ဘဲကနေစခဲ့ရလဲဆိုသက်ဆိုင်ရာအာယုံပေါ်တင်ပေးရတဲ့ဝိတက်ကစခဲ့ရတယ်။ဝိတက်ကနေစပြီးတော့ဧကက္ခတာအစုံဇန်အင်္ဂါ၅ပါးပါပြီးတော့စူးဆိုင်လာရင်အဲ့ဒီဇန်ကိုပထမဇန်နောက်အဲ့ဒီလိုကြိုးစားရင်းကြိုးစားရင်းနဲ့တမာရိယာရလာပြီပိုအားကောင်းလာပြီဆိုရင်တရားရယ်လို့စရှုမှတ်လိုက်တာနဲ့ဒီအာယုံပေါ်ရအောင်တင်ပေးเสียမလို့တော့ဘဲနဲ့စစွာကိုရှုမှတ်လိုက်တာနဲ့ဝင်လေထွက်လေတော့၎င်းဖောင်းနေပိန်နေတော့၎င်းအဲ့ဒီအာယုံလေးပေါ်တုံးသက်ယုံနဲ့တုံးသက်တာကနေစသွားတယ်ဝိတက်မပါတော့ဘူးအဲ့ဒီလိုဆိုရင်အဲ့ဒီမှာဝိတက်မပါတော့တဲ့အတွေ့အစဆုံးသောဇန်အင်္ဂါကိုပြောပါဆိုရင်ဝိစာရာပြောင်းသွားပြီဝိတက်မပါတော့ဝိစာရာပြီးပီတိပြီးဒုက္ခပြီးဧကက္ခတာဒါကြောင့်ဝိစာရာကစပြီးတော့ဧကက္ခတာအစုံဇန်အင်္ဂါ၄ပါးပါလာပြီးတော့အဲ့ဒီဧကက္ခတာရဲ့စူးစိုက်မှုသည်သုံးသပ်မှုကစပြီးသုံးစူးစိုက်မှုအဆင့်ထိပြောင်းသွားတဲ့အကြောင်းအဲ့ဒီလိုစူးစိုက်မှုကြောင့်ရရှိလာတဲ့ဇန်ကိုတော့ဒုတိယဇန်လို့သုံးသွားပြီဒါသိထားရမယ်နောက်တပြေးပြေးနဲ့တမာရိယရလာတော့သုံးသင်းဆရာမလိုပဲနဲ့အဲ့ဒီအာယုံလေးပေါ်မှာကျေနပ်တာလေးကစလာပီတိပြီးဒုက္ခပြီးဘာဖြစ်လဲဧကက္ခရာရေလို့ဇန်အင်္ဂါဒီဘယ်နှပါးပြောင်းသွားလဲသုံးပါးတည်းပဲပါတယ်စမှတ်လိုက်တာနဲ့တင်ဆရာလည်းမလိုသုံးသင်းဆရာလည်းမလိုကျေနပ်မှုလေးနဲ့ပဲစလာပြီးချမ်းသာလာမယ်ပြီးအဲ့ဒီအာယုံပေါ်မှာအတော်ကြာကြာစူးစိုက်လာနိုင်ပြီဆိုရင်ပီတိကနေပြီးတော့ဧကက္ခတာအစုံဇန်အင်္ဂါ၃ပါးပဲပါလာပြီဆိုရင်တော့အဲ့ဒီဇန်ဒီတတိယဇန်လို့သုံးပါပါလေ။ဓမ္မမိတ်ဆွေတို့မြင်အောင်ကြည့်သွားဖို့နော်။နောက်ပိုင်းကြတဲ့အခါကျတော့ပီတိဆိုတဲ့ကျေနပ်တာတော့မရှိတော့ဘဲနဲ့တမာရိယပို၍ပို၍အားကောင်းလာပြီဖြစ်တဲ့အတွက်ကြောင့်ချမ်းသာခြင်းရဲ့စွစိုက်ခြင်းရဲ့နှစ်မျိုးပဲရှိတော့တယ်။အဲ့ဒီလိုစမ်းမာတာလေးရဲ့စူးထိုက်တာလေးရဲ့နှစ်မျိုးပဲရှိလာပြီဆိုရင်အဲ့ဒီဇန်အင်္ဂါနှစ်ပါးပဲရှိလာတဲ့ဇန်ကိုတော့ဘာလို့သုံးလဲသဒ္ဒုဋ္ဌဇန်လို့သုံးပါလေနောက်ပိုင်းကျတော့ချမ်းသာရတယ်ဆိုတဲ့ကိုယ်ရောစိတ်ရောချမ်းသာရတယ်ဆိုတဲ့ဒုက္ခဆိုတာဒီလှုပ်ရှားတဲ့သဘောဆောင်သေးတယ်ချမ်းသာသည်လည်းမဟုတ်ဘူးဆင်းရဲသည်လည်းမဟုတ်ဘူးဆိုတဲ့အသိအတင့်သဘောဆောင်တဲ့ဒုက္ခနေရာမှာဘာပြောင်းသွားလဲဥပိ္ပခာဥပိ္ပခာဆိုအသိအတင့်အဲ့ဒီဥပိ္ပခာလေးရဲ့ဧကက္ခရာရဲ့ဇန်အင်္ဂါနှစ်ပါးပဲပါပြီဆိုရင်တော့အဲ့ဒီဇန်ဒီပြင်စမဇန်ဖြစ်သွားပါပြီဒါဆိုရင်အဲ့ဒီဇန်နေထဲမှာအစ်အမြင့်ဆုံးသောဇန်ကိုပြောပါဆိုရင် 变色麦山的一生年松七八嘞，大注意，山叶生的不能牛气大味嘞，路就马路记，山叶生的硬牛气大味，好吧啦，山硬牛一直把注意，不吃麦山、竹里亚山、大里亚山、石头塔山、变色麦山，不吃麦山，所以山硬不能把七八嘞，要记把没，为得为啥啦？比的都卡一个个大地无多。山阴啊，阿巴呢？这个皮多手印不吃麦山，那这个竹里亚山手印山阴阿不呢吧？手机把没？为啥啦？比的都卡一个个大地无多。山阴啊，篱笆呢？这个皮多竹里亚山，手有点么好的有点，怎么里的啊？这里要咱家人咱阿不能把外讲到嘞，手机把没？比的都卡一个个大地无多，山阴啊，东马呢这个皮多，这里要山，石头山，都卡一个个大地无多，山阴啊，东马呢这个皮多，石头山。变什么山？人生的，哎，我这妈没睡眠，这里超级远，哎嘛，山山山路巴拉耶，哎，不吃么山，屁股受耶，山阴阿不能把路阿没，阿把竹里阿山受耶，大里阿山受耶，石头大山受耶嘞，人生么山受耶嘞，哦，石头大山嘞那把，人生么山嘞那把，那把那把就住到嘞，山阴阿进阿罗过多嘞，石头大山耶那把个。都卡一个个，变什么山那八个？哎嘛，山山路考多了，白山应该叫。哎，阿拉哩面子里查的，山山路考多了，白山应该叫。来讲一个个的，没呀没亲，一个个的没亲没亲，山考路没呀路，他不报的喏。等你阿弟他妈的路考路呀个，白山应该叫。他说你一个个他谁的对没呀没钱他妈的没呀的他不帮你呀没后面他说他妈的呀不他妈的这样臭大白屁屁杀叛你大白屁屁哎他妈的这个呀啦不说你阿呦妈妈输在哪里不说哎阿呦妈顶杯呀的杀耍不说顶杯没东的没金的没钱的没输在没第六是你多给呀的那生命拉比所以变成我们路边的东的没金的没钱的没输在没你的生命拉比金的没钱的没输在没你的生命拉比钱的没输在没你的生命拉比啊对一定也输在没你的玻璃里多没他所以啊你路上你靠拉着不听没人说啦咱应该不能把帮他的这里他被把咱应该收拉的第二把路里把路都马路那把路那把路收的咱应该路的谁的啦谁的对的啦谁的对的路地他们后面呢他说的咱应该拿把帮他的不听没咱收拉的谁啦谁的对啦谁的对他讲不听没咱收拉谁的对不能把帮他啦咱应该太的谁的对拿把帮他也咱够不听没咱他讲不听没咱说谁啦谁的对啦后面谁的对朱莉亚咱说啦嘞咱应该不能把帮没这里亚咱说的咱应该都把帮没只有他咱说的变什么咱说的他说的不听没咱朱莉亚咱这里亚咱只有他咱变什么咱说的谁啦谁的对啦谁的对古对呢谁吧他讲哎哩路咱的心的谁过咱谁路都没他讲咱的心都谁咱的心都谁过把路都没咱谁他讲不听没咱的心都谁过不听没咱谁独立啊咱的心都谁过独立啊咱的心都谁过石头啊咱的心都谁过变什么山呢？新罗水沟，他这里他给亚马个变什么山？水沟要多少米？所以，好了，都也围着那的，包围着那的，不必卡掉嘛。他里面他讲。